စစ်တပ်အာဏာသိမ်းထားတဲ့ကာလအတွင်းကြာရောက်မဲ့ဒီနေ့ရဲ့မြန်မာနှစ်သက်ကူအတားတကြံပွဲတော်ကိုတော်လန်တကြံအဖြစ်နဲ့ဆင်နွှဲပြီးအာဏာရှင်စနစ်ကိုဆန့်ကျင်ဆန္ဒပြကြဖို့တိုက်တွန်းနှိုးဆော်တာတွေရှိနေပါတယ်။တော်လန်တကြံကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆင်နွှဲဖို့ဘာတွေပြင်ဆင်နေကြပါလဲ။ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာမနေ့ပြန်မှာစတင်တော့မဲ့မြမနှစ်တကူတကြံအတာပွဲတော်ကာလမှာတော့ပျော်ပွဲရှင်ပွဲတွေအစားဒီနေ့မှာတော့ဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုတွေလုပ်သွားကြဖို့ဆန္ဒပြပွဲဥဆောင်သူတွေကစော်ဩတိုက်တွန်းနေကြပါတယ်။ပျော်စရာတကြံမဟုတ်ပဲတော်လှန်တကြံဆိုပြီးလူငယ်တွေကတကြံလေးရတာကာလနဲ့နှစ်ဆန်းတရနှစ်အထိပုံစံမျိုးစုံနဲ့ဆန္ဒပြသွားဖို့စီစဉ်နေကြတာပါ။ဆန္ဒပြတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းနေတဲ့ခြားကပဲလူဝင်ကအလုံးအင်းနဲ့ပင်မတပိတ်စစ်ကြောင်းနေတိုင်းလိုလိုခြိတက်နေတဲ့မုံရွာမျိုးကဆန္ဒပြလူတို့ဟာဧပြီလ၁ရက်နေ့ကလေးကအဦးဆုံးပွင့်ခဲ့တဲ့ဗရောက်ပန်းနေနဲ့ဗရောက်တပိတ်ကိုဆင်နွှဲခဲ့ကြတာပါ။မုံရွာမန္တလေးနဲ့ရန်ကုန်မြို့အပါအဝင်တပိတ်ကော်မတီစုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အထွေထွေတပိတ်ပေါင်းစပ်ညှိနှိုင်းရေးအဖွဲ့ General Strike Coordination Body GSCB အနေနဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့တကြံရက်တွေမှာပါအာဏာရှင်ကိုတော်လှန်ကြဖို့တိုက်တွန်းထားပါတယ်။မုံရွာတပိတ်စစ်ကြောင်းမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကသူတို့ရဲ့အစီအစဉ်နဲ့ပတ်သက်ပြီး VOA ကိုပြောပြပါဗျာ
။ So IGSCB မှာကျွန်တော်ဒီနေဒီကအသီးသီးကတပိတ်ကုံပြင်းနဲ့ဆွေးနွေးကြရဆိုရင်ဒီတကြံ9ရက်ကိုကျွန်တော်တို့ကောရီခေါ်ပြီးတော့လှုပ်ရှားဖို့ရှိပါတယ်။အချိုနေ့မှာကတော့ကျွန်တော်တို့အတာအိုးတပိတ်ဆိုတဲ့ပုံစံမျိုးပေါ့နော်။အတာတကြံကိုကြိုးတဲ့အနေနဲ့အတာအိုးတွေကိုရင်ရှိပါ။ဘန်းနေဆက်ပြီးတဲ့အခါကျကျွန်တော်တို့ဟိုအင်ရှိတွေမှာချထားကြမယ်။အချာနေမှာကတော့ကျွန်တော်တို့ကသွေးမတိတ်တပိတ်ဆိုပြီးတော့ဒီဘေဟုတော်လိုင်းရေးပါပေးဆက်သွားခဲ့ကြတဲ့အသက်သွေးပေးဆက်သွားခဲ့ကြတဲ့ကျွန်တော်တို့ရဲ့အာဇာနည်ပြည်ကောင်းများကိုအောက်မေ့တက်တဲ့အနေနဲ့အနီရောင်ဆေးတွေကိုကျွန်တော်တို့ရဲ့အိမ်နေခြံဝင်းနေအိမ်ရှိလမ်းတွေပေါ်မှာပတ်ချမ်းရင်းအဖြစ်ကျွန်တော်ဆင်နွှဲဖို့ရှိမယ်။ဒါကကျွန်တော်ရန်ကုန်မှာလောလောဆယ်လုပ်နေကြတယ်ဒီတော့အောက်ချုံလို့မရသေးရဆိုရက် red campaign နဲ့လည်းပေါ်ပြချင်ချူပါတယ်။
တကြံရတိုင်းမှာတော့ပုံစံတစ်မျိုးစီနဲ့ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်သွားကြဖို့စီစဉ်နေကြတာပါ။
အကျက်နေမှာကတော့ကျွန်တော်တို့ကရှင်တပိတ်ပါ။ရှင်တပိတ်ကတော့ဒီတကြံကာလမှာကျွန်တော်ပုံမှန်အရင်နှစ်တွေကကိုဗစ်မတိုင်ခင်အရင်နှစ်တွေတုန်းကတကြံမှာလှည့်လေကြတဲ့ပုံစံတိုင်းပဲပိုက်ကယ်ရီနဲ့လှည့်ခြင်းလဲလှည့်ကားရီနဲ့လှည့်ခြင်းလဲလှည့်ကျွန်တော်ရတဲ့နည်းလမ်းနဲ့ရှင်နေနဲ့ရှင်တမျိုးမျိုးကိုအသုံးပြုပြီးတော့လှည့်လေကြမယ်။လှည့်လေတဲ့အချိန်မှာကျွန်တော်တို့တကြံသချင်းတွေကျွန်တော်တို့ဒီဆိုကြံလောကမပြုတ်ပဲနဲ့တော်လိုင်းရဲ့ချင်းနေဖြစ်တဲ့ပေးတစ္ဆာပဲဖြစ်ဖြစ်အလိုမရှိပဲဖြစ်ဖြစ်ဒီလိုနိုင်ငံကြီးကအန်တုအာခံနဲ့တော်လန်ပုတ်ကံနဲ့အချင်းတွေကိုကျွန်တော်တို့တွေးကြော်ဟေးတွေးကြမယ်အသက်နေမှာကတော့ပုံမှန်တကြံကာလတွေမှာဆိုရင်ကျွန်တော်တို့လူမျိုးတွေကမိတော်ရန်ကုန်တကြံနောက်ဆုံးရချင်းအသက်နေကိုပျော်ပါးကြလိမ့်ရှိတယ်ဒါပေမဲ့ဒီနှစ်ကတော့တော်လန်တကြံဖြစ်တဲ့အတွက်ကျွန်တော်တို့အသက်နေကိုကိုယ့်ရဲ့ပျော်ပါးခြင်းနဲ့စိတ်ဆန္ဒတွေကိုတက်မှန်ကချုပ်တီးပြီးတော့ Science Strike အနေနဲ့အဲ့ဒီမှာအိမ်ထဲကအိမ်ပြန်လုံးဝမထွက်ကြနိုင်နဲ့ကျွန်တော်တိတ်ဆိတ်နေသက်ဆိုတဲ့အတန်တိတ်ဆန္ဒပေါ်ထုတ်ကြမှာဖြစ်တယ်။နောက်နှစ်ဆန်းတစ်ရက်နေမှာတော့ကျွန်တော်တို့ကတနိုင်ငံလုံးရတဲ့နီးလန်းနဲ့ရတဲ့နေရာကနေအုံသွားပြီးတော့ပြန်လေစုဝေးချီတက်ကြဖို့အတွက်ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်ခလား
။ပုံမှန်ဆိုရင်တော့အခုလိုနှစ်တကူတကြံအတာကာလအချိန်ဟာမြန်မာပြည်သူလူထုအတွက်စိတ်လွတ်ကိုယ်လွတ်ပျော်ရွှင်မြူကြတဲ့အချိန်ဖြစ်ပါတယ်။တကြံရေးကစားတာဥပုပ်တီလာစောင့်တီတာနဲ့ဇရုတီတာအလှူဌာနပြုတာမျိုးတွေလုပ်ကြပေမဲ့ဒီနှစ်မှာတော့ဆီယနာသိမ်းထားတာရောရဲတပ်ဖွဲ့ဝင်တွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ပြည်သူအများအပြားတည်ဆုံခဲ့ရတာကြောင့်လူမှုတော်တော်များများကတော့ပျော်စရာတကြံပွဲကိုဆင်နွှဲပြမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာဦးဆောင်သူတယောက်ဖြစ်တဲ့ရန်ကုန်တက္ကသကျောင်း15ကျောင်းပေါင်းစုထားတဲ့ Alliance of Students Union ကလည်းဒီနှစ်တကြံပွဲတော်ကိုအတန်တိတ်တပိတ်ဆင်နွှဲသွားမယ်လို့ပြောပါတယ်
။သူတို့ကနေရာတိုင်းမှာလက်ရှိဒီမှာချက်ကွက်တွေရက်ကွက်တွေဒီသူတို့ရဲ့အခြေခံအုပ်ချုပ်ရေးစနစ်ကိုသူတို့ကစတင်နေပြီဆိုတဲ့အခါမှာကျွန်တော်တို့ကမှအခက်အခဲများရှိတယ်။ကျွန်တော်တို့လက်ရှိတောင်းနေရတာလေကောင်းပါရင်းနဲ့တည်တံ့သွားလို့မရဘူး။သူတို့ကဟိုဘယ်ရင်လို့ပေါ့။ဒါကကျွန်တော်တို့ဆန္ဒထွက်ပြရေးဖြစ်တဲ့ကတည်းကကျွန်တော်တို့ချက်ကွက်အင်ဂျင်တွေကျွန်တော်တို့ဝင်နေပြီးတယ်။ဒါပေမဲ့အခုလက်ရှိမှာဟိုအင်ဂျင်ကိစ္စတွေလည်းဖြစ်လာပြီးဥက္ကဋ္ဌတွေလည်းလက်ရှိမှာခံထားရတယ်ဆိုတော့ကျကွက်နဲ့ချိတ်ဆက်ဖို့ကအရင်ကြီးကိုဘယ်လိုပြောမလဲခက်ခဲမှုတစ်ခုအတိုင်းအတာတစ်ခုတည်လျှောက်သွားပြီအဲ့အချိန်မှာကိုနဲ့ရှင်နိုးနဲ့ပေါင်းရင်းပတ်သက်ခဲ့ကြတယ်လူငယ်အကောင်းဆောင်ကြီးရက်ကွက်ကလူငယ်အဖွဲ့ကြီးတွေနဲ့ပဲဆက်သွယ်ပြီးတော့ဆက်သွားနေရတာပေါ့တချံပြင်းမှာကကျွန်တော်တို့ကပထမတွေကတာဂတ်ထားလာပြီးတော့ပေါ့ဒီ sign line ပဲတောင်းမယ်ဆိုပြီးတော့ကျွန်တော်တို့ကအားလုံးဖြည့်တင်ထားပြီးသားပေါ့တချံဟိုအိမ်ထဲကအိမ်ထဲဘူးမှမထွက်ပဲနဲ့တချံဟိုသူတို့ဒီအကျန်းဖတ်ဆက်သွယ်ကလုပ်တဲ့တချံကိုကျွန်တော်တို့ကလုံးဝအားမပေးပဲနဲ့ဒီတိုင်းပဲအိမ်ထဲမှာနေပြီးတော့ဆက်သွားဖို့ကိုကျွန်တော်တို့ကစီစဉ်ထားတာကတော့
ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲခံရတဲ့ရန်ကုန်မြို့ကဆန္ဒပြသပိတ်တွေဟာလက်နက်ကင်တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တိုက်တွေ့တာတွေကိုရှောင်ပြီးတော့ရှောင်းတခင်ပုံစံမျိုးတွေနဲ့ပျောက်ကြားသပိတ်တွေလုံနေကြပါတယ်။ဆန္ဒပြတဲ့သူတွေပေါ်မှာတပ်ဖွဲ့ဝင်တွေကလက်နက်တွေသုံးအကြမ်းဖက်ပစ်ခတ်လို့တေဆုံးသူဟာ906ဦးထိရှိသွားပြီလို့နိုင်ငံရေးကြေညာများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့ April 17ရက်နေ့စာရင်းမှာဖော်ပြပါတယ်။ဒါပေမဲ့ဒီအရေးအတွက်ကတော့ABBB ကကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်သာဖြစ်ပြီးစစ်တပ်နဲ့ရဲတွေကအင်အားသုံးအကြမ်းဖက်လို့တေဆုံးရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခံရလို့တေဆုံးသူကယာနဲ့ချီရှိနေတယ်လို့ဖမ်းဆီးခံထားရသူထောင်နဲ့ချီရှိနေပြီးဖမ်းဝရမ်းထုတ်ခံထားရသူတွေရှိနေပေမဲ့လည်းဆန္ဒပြလူလူကတော့ဆရာနာသိအုပ်ချုပ်နေတာကိုရတဲ့နည်းနဲ့ဆက်ပြီးတော့ဆန့်ကျင်ဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်ရှင်။
တော်လန်တကြံလှုပ်ရှားမှုအတွက်ပြင်ဆင်နေတဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုမဆူမှုပြပြပေးသွားတာပါ။